UEFA ဥရောပ Champion League ဘောလုံးဖိုင်နယ်ပွဲကိုတော့ Spain နိုင်ငံ Madrid မြို့မှာဒီကနေ့ကစားကြမှာဖြစ်ပါတယ်။ England က Liverpool နဲ့ Tottenham Ham Hotspur ကိုဘိုးလူကြမှာပါ။ Liverpool ကနေ Champion League ဖလားကို6ချိန်မြောက်ပိုးဆွဲဖို့ကြိုးပမ်းနေတာဖြစ်ပြီးတော့ Tottenham ကတော့ဥရောပဖလားကိုပထမဦးဆုံးချိန်နိုင်ရပြီးတော့သမိုင်းမှတ်တိုင်တင့်ရေးထိုးနိုင်မှုအတွက်ပြင်ဆင်နေကြပါတယ်။ဒီပွဲနဲ့ပတ်သက်ပြီးတော့ကမ္ဘာကျော်ဘောလုံးသမားတွေပါဝင်မြန်မာနိုင်ငံကအားကစားကလောင်ရှင်တွေဘယ်လိုများခန့်မှန်းသုံးသပ်နေကြပါသလဲဆိုတာကိုတော့ကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
။ဒီကမ္ဘာလုံးကဘောလုံးဝါသနာရှင်တွေရဲ့အာရုံကတော့ဒီကနေ့မှမက်ဒရစ်မြို့ကိုရောက်နေပါပြီ။ဥရောပ Champions League ဖလားဘောလုံးဖိုင်နယ်ကို Atletico Madrid အသင်းရဲ့ဘောလုံးကွင်းမှာကစားကြမှာဖြစ်ပြီးတော့ England Premier League ကပြိုင်မဲ့အသင်းဖြစ်တဲ့ Liverpool နဲ့ Tottenham Hotspur တို့ဘိုးလူကြမှာပါဒီပွဲမှာ Liverpool ဘက်ကလူဆုံးပါဝင်ဖို့ရှိသလို Tottenham ဘက်ကလည်းသူတို့ရဲ့အဓိကတိုက်စစ်မှုဖြစ်တဲ့ England တိုက်စစ်မှု Harry Kane ဒဏ်ရာသက်သာလာပြီးဖြစ်တဲ့ပြန်ပါလာမယ်ဆိုပြီးတော့ခံမှန်းနေကြပါတယ် Tottenham နီးပြဖို့ Chetino ကတော့သူတို့အသင်းရဲ့အနေထားကကောင်းပြီးတော့သူတို့အနေနဲ့ဒီပွဲမှာအနိုင်ရပြီးတမိုင်းမှတ်တိုင်တစ်ခုရေးထိုးခြင်းကြောင့်လီဗာပူးကိုအနိုင်ရဖို့အတွက်ဘာလုပ်ရမလဲဆိုတာသိတယ်ဆိုပြီးတော့ပြောလိုက်ပါတယ်လီဗာပူးနီးပြယာဂင်ကလော့ပ်ကလည်းအခုတစ်ချိန်ဖိုင်နယ်တက်လာတဲ့လီဗာပူးအသင်းဟာအရင်ကသူနဲ့အတူဖိုင်နယ်တက်ဖူးတဲ့အသင်းတွေထက်ပိုကောင်းတယ်ဆိုပြီးတော့ပြောပါတယ်အောက်သားကောင်ရှင်ကုသောမျိုးသားကတော့နှစ်သင်းလုံးကတိုက်စစ်ဖွင့်ကစားတဲ့အသင်းတွေဖြစ်တဲ့အတွက်ဒီဘက်ကဂိုးတွေပြန်လည်သွင်းပြီးတော့ခြေကောင်းတဲ့ပွဲတစ်ပွဲဖြစ်မယ်ဆိုပြီးတော့ဗီဒီယိုကိုပြောပါတယ်ဒါတ
ော့မြင်ရတော့တပားတော့ပြည်တာပေါ့ဖြစ်နေတာပါပဲဆိုတော့လီဗာပူးကလည်းဒီပွဲမှာကံကြေးဒါကြီးကြားလို့ရှိရေဘိုးစားပြီးလည်းလို့ဆိုနောက်ကလိုက်ကြားမှုကဆက်လာပြီးတော့ခက်ချင်းနှစ်ပင်ကိုအပြန်ဆွတ်ပြီးတော့တပားကမှပြောလို့ရတယ်လို့ကျွန်တော်လည်းပြောနေတယ်ပါဘိုးများမယ်ပေါ့ကြားတယ်ဒီမှာကျင်းကျူးများမယ်အနေထားမှာရှိလိမ့်မယ်ကျွန်တော်လည်းပြောနေတယ်ပါဘာကြောင့်လဲပူချက်ဒီလိုနေနေရတယ်ဒီဘက်ကသူ့နေနဲ့ခံရလာလို့ရှိရေခံဒီမှာမူးလို့ဒီမျိုးခံရလာလို့ရှိရေအစိမ်းမို့ဒီမှာဂျူးပေးရပြီးနောက်ကလိုက်ကြားရင်ဆက်သွားမယ်ဆိုပြီးရှိရေဟိုဒီပုံမှန်မိမှာပဲ
လေဝုကချန်ပီယံစ်လိဖလားကို5ချိန်ရထားပြီးတော့တော်တန်ဟမ်ဟော့စပါအသင်းကတော့ဒါဟာပထမဆုံးချိန်ဖိုင်နယ်ကိုတက်လာတာပါဒီနှစ်သင်းအကူနဲ့ပရီးမီးယားလိမှာ2ချိန်တွေ့ကြတာမှာတော့လေဝုကပဲ2ချိန်စလုံးကို2ဂိုး2ဂိုးနဲ့နိုင်ထားတာဖြစ်ပါတယ်ဒါကြောင့်ကမ္ဘာကျော်ဘောလုံးသမားတွေပါဝင်အတော်များများကလည်းဒီပွဲမှာလေဝုအနိုင်ရမယ်ဆိုပြီးတော့ခံမှန်းနေကြပါတယ် UEFA Champions League Facebook စာမျက်နှာမှာတော့ဘရာဇီးကရောဘတ်တိုကာလို့စ်နဲ့ကာဖူတို့ကလေဝုကဒီပွဲမှာ3ဂိုး2ဂိုးနဲ့နိုင်မယ်လို့ခံမှန်းထားပြီးအင်္ဂလန်ဂိုးသမားဒေးဗစ်ဂျိမ်းစ်ကလည်းလေဝုပဲဒီဘက်မှာနှစ်ဂိုးတကူနဲ့နိုင်မယ်ဆိုပြီးတော့သုံးသပ်ထားပါတယ်။အီတလီကကမ္ဘာကျော်ဘောလုံးသမားဒယ်ပီယာရိုကတော့ဒီပွဲဟာတစ်ဖက်၄ဂိုးစီစီကြမယ်ဆိုပြီးတော့ခံမှန်းထားပါတယ်။ဒါမဲ့လည်းလီဗာပူးနီးပြယာဂင်ကလော့ပ်အတွက်တော့ချန်ပီယံစ်လိနှစ်ချိန်ပါဝင်ဖိုင်နယ်ကို6ချိန်တက်ဖူးတာမှာ6ချိန်စလုံးရှုံးထားတဲ့သမိုင်းကရှိနေလေတော့ဒီပွဲမှာဘာတွေဖြစ်လာအောင်လဲဆိုတာကစိတ်ဝင်စားစရာပါ။ဒါမဲ့ကလော့ပ်ကတော့9ချိန်မြောက်မှာကံကောင်းဖို့မျှော်လင့်တယ်လို့ဆိုပါတယ်။ဆိုတော့ဒီပွဲပေါ်မှာအာဂါကလောင်ရှင်ဦးမြတ်သက်ကရောဘယ်လိုသုံးသပ်ထားပါသလဲ။
လည်းဘာလို့နိုင်လဲဘာလို့ရှင်ကိုကရမလားဘယ်လိုပဲပနေဒီဆိုရင်တော့ဒါတော့ကံကြမ္မာနဲ့ကဂျာလုံးကြီးဆိုင်သွားပြီလေပွဲကြီးကြီးနဲ့ရှင်ကိုကရမယ်ဆိုရင်တော့အဲ့ဒီအတွင်းမှာရှုံးနိုင်ဖြေပိုကြီးဆိုရင်တော့လည်းဘာလို့နိုင်မှာပါရန်တူကကွန်ဖီဒန့်လည်းရှိတယ်ဗျာနောက်တစ်ခုကစိတ်ဓာတ်အနေနဲ့လည်းဒါတော့စပါးလည်းစိတ်ဓာတ်ပြည့်နေမှာပါပဲမီဒီယာကြီးရှိရင်လည်းကျွန်တော်ကလေဘာဘူးကြီးရောက်ကိုစိုက်ရတယ်သူကခေါင်းကြီးတယ်ပူစီပင်းလည်းခေါင်းကြီးပါတယ်ဒါကကနပြောလို့စပါရဲ့အဓိကအားပြည့်ရကသူကဒီကားလေးကသမားဒီပရမကကသမားနဲ့ပြီးကြအောင်ရေရှင်းရှိမှုပိုင်းမှာရတော့လေဘာဘူးကိုမမီဘူးကြကိုကတော့ကျွန်တော်လည်းနဲ့တူသွားလို့ကိုများနိုင်တယ်လို့ထင်နေကြကိုများနိုင်တယ်ဆိုတော့ဖွင့်လာရမှာ
အတော်များများကလေဘူးနိုင်မယ်လို့ခမန်းနေကြပြီမဲ့ကိုသောမျိုးသားကတော့ဒီပွဲကမထင်မှတ်တဲ့ရလဒ်ဒီဖြစ်လာနိုင်တယ်ဆိုပြီးတော့ပြောပါလေ
ဒီပွဲမှာတော့ကျွန်တော်မြင်ပြရဆိုလေဘာလို့အဲ့လောက်ကြီးလွယ်လွယ်နဲ့အနိုင်ရလို့မဖြစ်နိုင်ဘူးပေါ့ကျွန်တော်လည်းပြောပါမယ်နှစ်မျိုးရှိရောဗျာတမန်ကကျွန်တော်မန်စီးနဲ့ဒီပြကြောက်ကြတာလို့ပြည်သူတွေကလည်းအတင်းဖွင့်လာပြီးတော့ဒီလိုပြည်သူကလည်းပြင်းပြင်းနဲ့လေဘာဘူးကျွန်တော်ထင်တယ်ကစပါးရဲ့ဒီပြည်သူတွေကစကားရဲ့ဟာကိုခံနိုင်နေမဖြစ်ဘူးဘာလို့လေဘာဘူးကလည်းလည်းစပါးရဲ့စာလို့ဆိုဒီပို့စကားရဲ့နေရာမှာလည်းလည်းပြောတယ်ပေါ့စပါးတော့မှာပေါ့ဒီတော့အဲ့လိုစကားမျိုးဆိုရင်တော့စပါးပါပါလေအဲ့လိုမျိုးဆိုရင်လေဘာဘူးကအဲစပားကထိန်းလာလို့မျိုးကြီးနဲ့လေဘာဘူးအတားရပါလေ။ဒါပေမဲ့အနည်းဆုံးပြောရရင်လူကြည့်တော့ရာဒီပွဲကဟိုပရိသတ်ဒီဆင်းတဲ့ရာလည်းတစ်ခုဟိုဆက်လာနိုင်တယ်ပေါ့။လေဘာဘူးပွဲချင်းကျမှနိုင်ဖို့ခက်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲတင်တယ်ဆိုတာ
။မဒရစ်မြို့မှာဘယ်အသင်းမဲ့နိုင်တဲ့တေချာနာကတော့ဥရောပ Champions League ဖလားကြီးကအင်္ဂလန်ကိုတေချာပေါက်ရောက်မှာပါ။ဆိုတော့လေဘာဘူးကဥရောပ Champions League ဖလားကို6ချိန်မြောက်စစ်ခူးသွားမလား။တမမဟုတ်တော့တော်တန်မကပဲပထမဆုံးအချိန်အနိုင်ယူပြီးတော့ ချန်ပီယံဖြစ်သွားမလားဆိုတာကတော့ရင်ခုန်စားနဲ့ပဲစောင့်ကြည့်ရမှာဖြစ်ပါတယ်ဗျာ။